2019အမျိုးသားညွန်ပေါင်းအစိုးရ NCGUB ကိုမတရားသိမ်းဖြစ်ကနေပယ်ဖျက်ကြောင်းပြည်ထောင်ဝင်ကြီးဌာနကမနေ့ကပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဝေးရောက်ညွန်ပေါင်းအစိုးရလို့ခေါ်တဲ့ NCGUB ကို1992ခုနှစ်ကထိုင်းမြန်မာနယ်စပ်မာနေပလောဒေသမှာဖွဲ့စည်းခဲ့ပြီး2012ခုနှစ်မှာဖျက်သိမ်းခဲ့တာပါ။အခုလိုမတရားအသိမ်းကနေမြန်မာအစိုးရကပယ်ဖျက်ပေးလိုက်တာကြောင့် NCGUB အတွက်နိုင်ငံရေးလမ်းကြောင်းပြန်ပြီးပွင့်လာမလား။လက်ရှိမြန်မာနိုင်ငံရေးနဲ့ဘယ်လိုပြန်ပြီးဆက်ဆက်လာနိုင်မလဲ။စတာတွေကိုသိနိုင်ဖို့ NCGUB မှာဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူဒေါက်တာစိန်ဝင်းကိုကိုကျော်လွင်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပါတယ
်။နိုင်ငံရေးအခြေအနေတွေကလည်းဆက်ပြီးတော့မလိုအပ်လို့ဖြစ်မှာပေါ့နော်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့1997ဒီ NCGUV စထောင်တဲ့အချိန်တုန်းကနိုင်ငံရေးအရာဟုတ်လားလိုအပ်နေတယ်လို့သူတို့မြင်မှာပေါ့နော်။ NCGUV ရတဲ့လူငယ်တဲ့နှစ်လောက်ကဖြတ်သိမ်းထားပြီဆိုတော့တရားဝင်လုတ်ပေးတယ်လို့ပဲကျွန်တော်တို့မြင်ပါတယ
်။မတရားအသိကပယ်ဖြတ်တယ်ဆိုတာဆရာတို့အဖွဲ့ကိုတရားဝင်အဖွဲ့အစည်းဖြစ်သတ်မှတ်တာလားခင်ဗျ။
အဲ့ဒီလို့တော့ကျွန်တော်မထင်ဘူး
။ဒီ ABSDF တို့လိုမျိုးလက်နက်ကင်အဖွဲ့အစည်းတွေတောင်မှသူတို့တွေနဲ့လက်တွဲပြီးတော့မြန်မာပြည်ထဲမှာတရားဝင်လှုပ်ရှားနေကြတာဆရာတို့အဖွဲ့ကိုအခုကြမှာပယ်ဖြတ်တယ်ဆိုတာဘာကြောင့်ထင်ပါလဲခင်ဗျ။
ဒီစရာပြောရရင်တော့လက်နဲ့မကင်လို့ပေါ့ရ။အဲ့လိုတော့မဟုတ်ပါဘူး။ဘာကြောင့်လဲတော့ကျွန်တော်လည်းမသိဘူး။ဒီကနေ့မှကျွန်တော်ကြားရတာ။သို့တော်လည်းပဲဘလို့ကြောင့်လဲအကြောင်းကြောင့်ဝင်စစ်ဒါရှင်းတော့သွားတော့ပေါ့ရ
။ဆိုတော့ရန်သူအဖွဲ့အစည်းဖြစ်မတတ်မတော်ဘူးပေါ့လေ
။အဲ့လိုပဲပြောရမှာပေါ့
။မြန်မာပြည်ဒီမိုကရေစီအခုပြောင်းကာလမှာ NCGUB ရဲ့အားထုတ်မှုတွေဟာဘယ်လောက်ထိထိရောက်မှုတွေရှိခဲ့တယ်လို့ဆရာတို့တွက်ပါလဲခင်ဗျ။
ကြည့်တော့ဘောရခက်တယ်ဗျ။ဘာကြောင့်လဲဆိုတော့နိုင်ငံရေးကိုနော်။ထိရောက်မှုတော့ရှိတာတော့သိကြပါတယ
်။မတရားအသိမ်းကနေပြီးတော့တရားဝင်ပယ်ဖျက်လိုက်ပြီဆိုတော့ NCGUB အဖွဲ့အနေနဲ့ဟိုဘာဆက်လုပ်ကြမလဲခင်ဗျ။အ
ဖွဲ့ဆိုတာခက်တယ်ဗျ။ဘာကြောင့်လဲဆိုတော့ NCGUB ကအစိုးရအနေနဲ့ဖွဲ့ထားတာ။အဖွဲ့အနေနဲ့ဖွဲ့ထားတာမဟုတ်ဘူး။အဲ့မှာနည်းနည်းပြောစရာရှိတယ်ဗျာ
။ဆရာတို့ကဒီနိုင်ငံတကာမှာမြန်မာဒီမိုကရေစီရေးအတွက်ကလသမကအပါဝင်ကဘာပတ်ပြီးတော့ဆရာတို့အဖွဲ့လုတ်ခဲ့တာ10စုနှစ်နဲ့ချီရှိတယ်ဒီအတွေ့အကြုံကအခုလက်ရှိ NLD အစိုးရမှာမရှိတဲ့အတွေ့အကြုံပါဆိုတော့ဒီအတွေ့အကြုံတွေကိုဘယ်လိုဆက်လုပ်မလဲ
ကျွန်တော်တို့ကတော့ဟိုဟာပြောချင်တာပေါ့နော်ကျွန်တော်တို့ရဲ့အတွေ့အကြုံတွေပါလေဒါမလို့နော်အခြေအနေကတော့ပြောင်းသွားပြီကျွန်တော်တို့ထွက်ပြီးတော့နိုင်ငံတကာလှည့်တဲ့အခြေအနေနဲ့အခုအခြေအနေနဲ့အမှန်တူတော့ဟုတ်တော့တော့လည်းပဲတချို့အတွေ့အကြုံတွေတော့ပြောပြလို့ရတာပေါ့ဗျာ
ဆရာတို့ရဲ့ဒီအတွေ့အကြုံတွေကိုလက်ရှိဆိုရနဲ့ပူးပေါင်းလှုပ်ဆောင်မှုလမ်းဖွင့်ပေးလိုက်တဲ့သဘောလို့ရောယူဆလို့ရမှာခင်ဗျာ
လမ်းဖွင့်ပေးတာမဖွင့်ပေးတာဒါတော့တမျိုးပေါ့နော်တိုးတော်လည်းပဲအခွင့်အလမ်းကတော့ပေါ်လာတာပေါ့နော
်ဆိုတော့ဆရာကိုယ်တိုင်ကလည်းဒီပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်ခဲ့တော့ဒီနိုင်ငံတကာအတွေ့အကြုံလည်းရှိခဲ့တယ်ဒီဘက်မှာလည်း NCGU မှာလည်းဝန်ကြီးချုပ်အနေနဲ့လုပ်ခဲ့တယ်အခုလိုအခြေအနေပေါ်လာတဲ့အတွက်ကြောင့်မို့ဆရာနိုင်ငံရေးပြန်ဆက်လုပ်ဖို့အစီအစဉ်ရှိပါလားခင်ဗျာ
နိုင်ငံရေးကတော့တိုင်းပြည်ရေးပါပဲတိုင်းပြည်ရေးအတွက်တော့ရှိတော့ပေါ့နော်ဘာကြောင့်လဲဆိုတော့နော်ဒီတိုင်းပြည်မှာလှုပ်ရှားကြအများကြီးကသို့တော်လည်းပဲအဖွဲ့အစည်းဖွဲ့ပြီးလှုပ်တာမျိုးပါမျိုးနိုင်ငံရေးအဖွဲ့အစည်းအဲ့ဒါမျိုးကတော့ကျွန်တော်သိမစင်စားဘူး
အဲ့ဒီအစိုးရပဲဖြစ်လာတာနှစ်နှစ်ရှိလာခဲ့ပြီဆရာတို့အဖွဲ့ကိုအခုမှပယ်ဖြတ်ရလားနောက်ကြတယ်လို့ထင်သလားခုလိုပယ်ဖြတ်ပေးတဲ့အတွက်လက်ရှိဆိုရလို့ရပုံမှာဆရာဘာပြောချင်ပါလဲခင်ဗျာ
နောက်ကြတယ်လို့တော့မပြောပါဘူးဘာကြောင့်လဲဆိုတော့တို့ပြီးပြီးသားကိုပြန်ပြီးတော့ပြောနေတာတဲ့ရှေ့မလို့သွားမလဲကျွန်တော်တို့အ мян ပြန်ချင်းတယ်နော်အ мян ကိုယ့်ရဲ့ရဲဘော်တွေနဲ့တွေ့ချင်းတယ်နော်အ мян ဘာလုပ်မလဲဒါတွေကတော့ရှိတာပေါ့ဗျာအ мян ပြန်ချင်းတာပေါ့
ဟုတ်ကဲ့
ဒါပေမဲ့လို့တစ်ချိန်တည်းမှာပြန်တဲ့အခါမှာကျွန်တော်အနေနဲ့တော့နိုင်ငံသားအနေနဲ့ပြန်ချင်းတယ်ထွက်လာတော့ကလည်းဗမာပြည်သားအခုလည်းဗမာပြည်သားအဲ့တော့ကျွန်တော်တို့ဗမာပြည်သားပတ်စပို့ပြန်ပေးပါကျွန်တော်အဲ့ဒါကိုကင်ပြီးတော့ပြန်ကျင်နေ
ဒါကတော့ကျမတို့ NCGUB ရဲ့ဝန်ကြီးချုပ်ဟောင်းဖြစ်ခဲ့တဲ့ဒေါက်တာစိန်ဝင်းကိုကိုကျော်အောင်လွင်ကဆက်သွယ်မေးမြန်းခဲ့တာပါ